စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL အပြစ်ခတ်ရစဲရေးဆွေးနွေးဖို့အသိရှိကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်စစ်တမ်းသိပြည်သူတွေကိုငန့်ညာတဲ့အနေနဲ့ရောတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆိတ်ဆက်မှုကိုလေးစားတဲ့အနေနဲ့ပါငြိမ်းချမ်းအတွက်ဆွေးနွေးမှာဖြစ်တယ်လို့လည်း TNL ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ငြိမ်းချမ်းဆွေးနွေးဖို့တရုတ်နိုင်ငံကဖိအားပေးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာထုတ်ပြန်လိုက်တဲ့ TNL ရဲ့ကြေညာချက်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငြိမ်းချမ်းကတင်ဆက်ထားပါတယ်ခင်ဗျာ
စစ်ကောင်စီနဲ့ DNL တာချန်ကိုမျိုးနဲ့အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကနောင်ချိုမြို့ကိုလေကြောင်းကနေနေစဉ်ဆိုသလိုဘုံကျဲနေတာကြောင့် DNL ဘက်ကငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကြေညာချက်ထုတ်ပြန်လာတာပါဒီထုတ်ပြန်ချက်မှာစစ်ဘေးဒဏ်ခံစားနေရတဲ့ပြည်သူတွေကိုငှဲ့ညာထောက်ထားတာနဲ့နေဆက်တည်ငြိမ်ရေးနဲ့တိုက်ပွဲရပ်ဆဲရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့တရုတ်အစိုးရရဲ့ဂျိုးပန်းမှုကိုလေးစားအသိအမှတ်ပြုတာကြောင့်စီးပရိပခတွေအဆုံးသက်ရေးဆွေးနွေးဖို့အသင့်ရှိတယ်လို့ဖော်ပြထားပါတယ်ဆက်လက်ပြီး DNL ကတန်းလူမျိုးတွေအဖိနှိတ်ခံဘဝကလွတ်မြောက်ရေးပြည်နယ်ရရှိရေးအတွက်လက်နက်ကင်တိုက်ပွဲဝင်ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုတိုင်းဒေသမြန်မာပြည်သူများနဲ့အတူဂျိုးပန်းသွားမယ်လို့လည်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းဖို့ DNL ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီလ6ရက်နေ့ကတရုတ်နိုင်ငံဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာတော့MNDAA, TNLA, AA အဖွဲ့၃ဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းရှင်းလင်းပြတ်သားတဲ့လှုပ်ဆောင်ချက်တွေပြသလာမှသာငြိမ်းချမ်းရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။စစ်ကောင်စီတပ်နဲ့ TNLA အကြားနောင်ချိုမြို့နယ်တောင်ခမ်းရွာဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီကနေစဉ်ရက်ဆက်ဆိုသလိုဘုံကျဲနေတာကြောင့်နိုဝင်ဘာလအတွင်းနောင်ချိုမြို့နယ်မှာအရသာ18ဦးသေဆုံးပြီး32ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းအတွင်းမှာတော့စစ်ကောင်စီက TNL ထိန်းချုပ်ထားတဲ့မူဆယ်ဘက်ကနေနန်းခမ်းမြို့ဘက်ကိုကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်ပါတယ်။ဒီလိုပိတ်လိုက်တာကြောင့်စားတောက်ကုန်ဈေးနှုန်းတွေမြင့်တက်လာနေကြောင်းနန်းခမ်းဒေသခံတို့က VOE ကိုပြောပါတယ်
။ကုန်ပစ္စည်းတွေဘာတစ်ခုမှမတင်냐။အဲစားတောက်ကုန်တွေရောအဆုံးပဲဟိုအားတ िश ူးတော့မှယူလာရအောင်။သမီးတို့ကသူတို့တ िश ူးလဲရောင်းတယ်ရေပန့်တယ်လေ။ညောင်းနေသူတို့အဲ့ဒါရေပန့်လည်းမရတော့တ िश ူးလည်းမရတော့ခရမ်းချင်းကြီးတော့မဟုတ်ဟာပိတ်ပါပကောင်းခွဲကျက်ဦးဟာသူဆယ်လုံးကိုပကောင်း6ထောင်နဲ့ဝယ်စားရ
နန်းခမ်းမြို့ဘက်ကိုတရုတ်နိုင်ငံဘက်ကလည်းဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတာကြောင့်နန်းခမ်းကကုန်ပစ္စည်းတွေတရုတ်ပြည်ဘက်တင်ပို့လို့မရသလိုတရုတ်ဘက်ကတင်သွင်းတာလည်းမရှိတော့ကြောင်းပြောပါတယ်မူဆယ်ဒေသခံတို့ကလည်းနန်းခမ်းဘက်ကုန်ပစ္စည်းတင်ပို့တာပိတ်ပင်ထားတဲ့အခြေအနေကိုအခုလိုပြောပြပါတယ်
มูเซียเนี่ยนําคําหมดตั้วมาเฉยคู่กับบางคํานั้นพอจะด่าหน้ามาโกไปไม่ตั้วไขงูที่สักกะสักกะบ่อะยินโลก้าเนี่ยตั้วพี่แล้วเตยด่าได้อุษาดิမျိုးนี่ဆိုดรัมไปไม่เผ็ดတော့ခင်ဗျ2ရက်လောက်ရှိပြီခင်ဗ
ျလုံငယ်ရဲ့ရက်တွေကတော့ကချင်းပြည်နယ်ကမ်ပိုက်ဒီဘက်ကတင်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုတရုတ်ဘက်ကมูเซียမျိုးมาပြန်လွှဲပြောင်းပေးခဲ့တာရှိခဲ့တဲ့ကြောင့်มูเซียဒေသခံကအခုလိုပြောပါတယ
်တမြန်နေ့ကညပေါ့ကမ်ပိုက်ဒီကနေတရုတ်ကပြီးတော့ဒီနေဆက်ကိတ်ပေါမှာလာပြီးတော့လွဲပေးတဲ့လူတွေအားလုံး300ကျော်လို့တော့ပြောတာပဲခင်ဗျ300နဲ့2ဦးလမ်းနေမှမင်းကိတ်ပေါကနေလွဲပေးတာ
ဒီလ20ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကကချင်အထူးဒေသ1နယ်မြေကကမ်ပိုက်ဒီမြို့ကိုသိမ်းယူခဲ့တာပါစစ်ကောင်စီကပြီးခဲ့တဲ့အပတ်အတွင်းကလည်းရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်လမ်းနဲ့ရိုင်းလင်းလဲချားလမ်းကနေရှမ်းပြည်နယ်မြောက်ပိုင်းကိုကုန်ပစ္စည်းတွေတည်ယူတာပိတ်ခဲ့တယ်လို့တန်ရန်မိုင်းရဲ့ဘက်ကကုန်ပစ္စည်းတွေတင်ပို့တာကိုလည်းပိတ်ပင်တာတွေရှိခဲ့ပါတယ်။အဓိကကတော့ DNL ထိန်းချုပ်ထားတဲ့မြို့တွေနဲ့ MNDA ကိုကန့်တက်တွေထိန်းချုပ်ထားတဲ့လာရှိုးဘက်ကိုပိတ်ပင်ထားတာဖြစ်ပြီးလာရှိုးနဲ့မိုင်းရဲ့အကြားကဟိုရရောင်မှာစစ်ကောင်စီနဲ့ MNDA အကြားစီးရဲတင်းမာမှုတွေမြင့်တက်နေပါတယ်။စစ်ကောင်စီကမိုင်းရဲ့ဘက်ကနေတဆင့်လာရှိုးကိုပြန်ထိုးစစ်ဆင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ပီနယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။